အလွန်ကူးစက်မြန်ပြီးအရင်ပြည်ချိန်မှာတွေ့ခဲ့တဲ့ကိုဗစ်ပိုးမျိုးစားတဲ့ထိုင်းနိုင်ငံတွင်းမှာအချင်းချင်းကူးစက်တာကိုပထမဆုံးစတွေ့ခဲ့ပါတယ်။ထိုင်းနိုင်ငံရှိ virus beta ဆိုင်ရာကြောကျင်သူကဒီချိန်မှာအရင်တွေ့ခဲ့တဲ့ B.1.1.7 မျိုးစားကိုလူပေါင်း24ဦးမှာအခုလိုအချင်းချင်းကူးစက်ခဲ့တာတွေ့ရှိလိုက်တယ်လို့ဒီနေ့ပြောလိုက်တာပါ။ချီလာလောင်ကွန်တက္ကသိုလ်ကအကြီးတန်း virus beta ပညာရှင် Yong Phupho Rawan ကဒီပိုးတွေမျိုးစားဟာအလွန်ကူးစက်မြန်ပြီးအရင်တွေ့ခဲ့တာတွေထက်တိသမ9ဆားထိပိုကူးဆက်မြန်တယ်လို့သတိပေးလိုက်ပါတယ်။ထိုင်းနိုင်ငံရဲ့ဒီနေ့ပိုးတွေ့သူသစ်334ဦးထိပြန်မြင့်တက်လာနေချိန်မှာနိုင်ငံခြားကနေကူးဆက်လာသူက9ဦးသာတွေ့ခဲ့ပြီးအများစု329ဦးကပြည်တွင်းမှာကူးဆက်ခံခဲ့ရတာပါ။မနေ့အင်္ဂါနေ့တုန်းကတော့ပိုးသစ်တွေ့သူ250သာရှိခဲ့တာမို့ဒီနေ့မှာ33ရာခိုင်နှုန်းတက်လာခဲ့တာပါ။ထိုင်းနိုင်ငံမှာအခုချိန်ထိကူးဆက်သူစုစုပေါင်းကတော့3000နီးပါးရှိလာနေပါပြီ။ပြည်내တွေမှာပါမြင့်တက်လာနေတဲ့ဒီ COVID ပိုးသစ်တွေ့ရှိမှုဟာတကယ်တော့ဘန်ကောက်ကဖျော်ဖြေလုပ်ငန်းတွေကနေအရင်ခံလာတာလို့ COVID-19 ဌာနပြောခွင့်ရဒေါက်တာအပိစမိုင်းစရိရန်ဆောင်ကဆိုပါတယ်။